ကိုရိုနာဗိုင်းရပ်စ်စတင်97နှစ်ရာတရုတ်နိုင်ငံဝူဟန်မြို့ကိုတရုတ်စစ်ဘက်စီးဝန်နှန်းနေ့စနေနေ့မှာဆေးထုတ်လိုက်ပါတယ်။ဝူဟန်မြို့မှာစတင်ဖြစ်ပွားတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်လူ40ကျော်သေဆုံးခဲ့ရပြီးကမ္ဘာနိုင်ငံတချို့မှာပါပြန့်နှံ့ရောက်ရှိနေပါပြီ။ပြင်းထန်တဲ့ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုကိုထိန်းချုပ်ရေးအတွက်ဝူဟန်မြို့မှာဒေသခံတွေအင်ပြင်းမထွက်ရခီးမသွားရဆိုတဲ့အမိန့်ထုတ်ပြန်ထားပြီးတားမြစ်ထားသလိုပဲအမေရိကန်အပါအဝင်ကမ္ဘာနိုင်ငံတချို့မှာလည်းဒီဗိုင်းရပ်စ်ကူးစက်ခံရသူတချို့ကိုတီးတန့်ထားပြီးတော့ကုသမှုပြုနေပါတယ်။နောက်ဆုံးရတဲ့ဒါတဲ့အခြေအနေကိုတော့မတ်တင်ဂီတက်ကစူးစီးတင်ပြထားပါတယ်
။တရုတ်နိုင်ငံအလဲပိုင်းဝူဟန်မြို့မှာစတင်ဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်းကစနေနေ့မှာ1400နီးပါးရောက်ရှိသွားပြီးသေဆုံးသူက52ဦးထိရှိနေပါတယ်။ကျန်းမာရေးကူရသည်လူသိမ်းငယ်ချီခီးသွားတာကနေဒီဗိုင်းရပ်စ်ကူးစက်ပြန့်နှံ့မဲ့အရေးကိုတားဆီးနိုင်ဖို့ဝူဟန်မြို့တွင်းကိုခီးတည်တင်ကားတွေဝင်ခွင့်ကိုပါတင်းင်းကလေးနေမှာပိတ်နေဆိုပြီးလဲတရုတ်ပြည်တွင်သတင်းစာတစ်စောင်မှဖော်ပြပါတယ်ဝူဟန်မြို့တရှိရာဟွာဘင်းပြည်နယ်ထဲမှာလဲလူနာတွေကိုကုပေးဖို့ဂရင်းတထောင်စားဆေးရုံကို6ရက်အတွင်းအပြီးတည်ဆောက်နိုင်ဖို့တရုတ်အာဏာပိုင်တွေပြင်ဆင်နေကြပါတယ်အရင်ဒေတာတွင်မှရာနဲ့ချီတဲ့ဗိုင်းရပ်စ်ကူးစက်ခံထားရသူတွေကိုကုသပေးနေရပြီးတချို့ကတော့အခြေအနေဆိုးရွားနေရပါစနေနေ့မှာတော့တရုတ်ဆွေရကစစ်ဖက်ဆေးဝင်တန်း450ကိုဝူဟန်မြို့ကိုဆေးလွှတ်ထားပါတယ်တရုတ်ရေတပ်ရဲ့ဒုတိယစစ်ဆေးတက္ကသိုလ်ကနိုင်ငံရေးရာလက်ထောက်အရာရှိချန်ဟွန်းဝေကအခုလိုပြောပါတယ
်အန်ဆူလင်းစစ်တော်လက်ဝတ်ကရင်းကျင်းတာ
စကဲမီလီတရီမက်ဒီကယ်တက္ကသိုလ်အနေနဲ့တောင်ပေးခံရပြီးချက်ချင်းနဲ့ပြင်လျော်တဲ့အစီအစဉ်တွေဆောင်ရွက်ခဲ့ပါတယ်။ဂုဏ်ယူပွဲမေးခွန်းအတွက်ကျွန်တော်တို့စေဝန်တန်းတွေကိုစေတနာဝန်ထမ်းဆောင်ရွက်ကြတာပါ။ကျွန်တော်တို့ဆောင်ရွက်နိုင်ပါတယ်။နိုင်ငံတော်ကလူတွေနဲ့အတူပဲဒီကပ်ဘေးကြီးကိုအောင်မြင်ကျော်လွှားနိုင်မယ်လို့လည်းယုံကြည်ထားပါတယ်
။ကျောင်းနိုင်ငံဝူဟန်မြို့မှာနေထိုင်သူတွေအိမ်ထဲကနေအိမ်ပြင်မထွက်ရသလိုမြို့ပြင်ထွက်ခွင့်လည်းပိတ်ထားပါတယ်။ဝူဟန်မြို့တွင်မှာတိတ်နေတဲ့အခြေမှပါတဲ့အမေရိကန်ပြည်ထောင်စုကဆရာတဦးဖြစ်တဲ့George Goodwin ကအခုလိုပြောပါတယ်
Well the quarantine went to effect as you know 2 days ago
ဒီကနေ့ရက်တွေကအင်ဂျင်မထွက်ရအမေတက်ရောက်ပါတယ်ဒီကြတာကတော့ဒီမှာအချိန်နေတွေဘလို့နည်းနဲ့မဆိုအချိန်နဲ့အမျှပြောင်းလဲမှာပဲဆိုပေမဲ့ညှော်လင့်မထားတာတွေပါအပြောင်းလဲတွေရှိနေပါတယ်ဥပမာပြောရရင်တော့အစားတောက်လိုမျိုးရောင်းချဖေးနိုင်မဲ့လက်လီဆန်လေးတွေစားတောက်ဆန်လေးတွေဖွင့်နိုင်မယ်လို့ညှော်လင့်ထားပေမဲ့မတင်မှတ်ပဲပိတ်သွားပါတယ်ဒါနဲ့လေစူပါမားကတ်ကြီးတချို့ကတော့ဥပမာပြောရရင်အိမ်နဲ့ရောက်အစားအသောက်ပို့ပေးဖို့လက်ခံတယ်ဆိုတာလည်းကြားပါတယ်။ပြီးခဲ့တဲ့နှစ်ရောက်ကတော့ကျွန်တော်တို့အိမ်ထဲမှာပဲနေနေရပါတယ်။အခြားလူတွေနဲ့လူစုလူဝေးနေရာတွေကိုရှောင်တဲ့အနေနဲ့ကျွန်တော်တို့လိုပဲအခြားလူတွေလည်းပြီးတဲ့လိုမျိုးနေနေကြပါတယ်
။ဟောင်ကောင်မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူ၅ဦးအတည်ပြုပြီးနောက်ဟောင်ကောင်ဥချုပ်ရေးမှူးကယ်ရီလန်ကဇန်နဝါရီလ25ရက်နေ့စနေနေ့မှာဟောင်ကောင်မှာအရေးပေါ်အခြေအနေကြီးညာပြီးဟောင်ကောင်နဲ့ဝူဟန်ကြားလေကြောင်းခီးစဉ်တွေနဲ့မြန်နှုံးမြင့်ယထာပြည့်စုံမှုခီးစဉ်တွေကိုပါရက်ဆိုင်မယ်လို့ပြောဆိုလိုက်ပါတယ်
။ဟိုင်းဒီကောရင်းရင်းကိုက်ပါလို့ပြီးနားခိုင်ကမ်းအောင်ကောင်းက
အရေးပေါ်တုံ့ပြန်ဆောင်ရွက်ရေးအဆင့်အဖြစ်အရေးပေါ်အစီအစဉ်တက်မှတ်ပြထမ်းရတာကတော့ဒီကုဆက်ယောဂါကဒေသခံလူမှုအတိုင်းအဝိုင်းရဲ့ကျန်းမာရေးအတွက်ပြင်းထန်တက်ရောက်နိုင်တဲ့အန္တရာယ်ဖြစ်တာကြောင့်ပါဟောင်ကောင်မှာတော့စူးစူးရွာရွာပြန့်နှံ့ကူးစက်မှုမတွေ့ရသေးပါဘူး။ဒါပေမဲ့လည်းဒီကိစ္စကိုအထူးအလေးထားဆောင်ရွက်နေပြီးဒီပြန့်နှံ့ကူးစက်မြန်ယောဂါကိုလက်ဦးမှုရယူနိုင်မယ်လို့ညွှန်လင့်ထားပါတယ်။ဒါကြောင့်လည်းဒီကိစ္စကိုတုံ့ပြန်ကင်တွယ်ရေးအဆင့်ကိုအထူးအလေးထားမှုအဆင့်ကနေအရေးပေါ်အခြေအနေထိတိုးမြင့်လိုက်တာဖြစ်တယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးကပြောဆိုခဲ့တာပါ။ဒေတာရင်းကမလေးရှားစင်ကာပူဗီယက်နမ်တောင်ကိုရီးယားဂျပန်ထိုင်ဝမ်နီပေါ်အပြင်ထိုင်းနိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူတချို့ရှိနေပါသည်မြန်မာနိုင်ငံကော့တောင်းမြို့တစ်ဖက်ကမ်းထိုင်းနိုင်ငံရနောင်းခရိုင်နေဆက်ကိန်းမှာစစ်တပ်စစ်ဆေးတာနဲ့ပတ်သက်ပြီးထိုင်းကျန်းမာရေးဒုတိယဝန်ကြီးနိုင်စာထေပဒူဒေချာကတရင်တောက်တီကိုအခုလိုပြောဆိုသွားပါသည်
ဗိုင်းရပ်စ်ကူးစက်ခံရတယ်လို့တန်တရားရှိသူတွေကိုအသေးစိတ်ချက်ချင်းမှုတွေလုပ်နေပါတယ်။ကုပ္ပူချိန်ပြည့်တတ်နေသူ၊ဖျားတာနေသူတွေကိုရောဂါပိုးအခြေအနေကိုအသေးစိတ်စစ်ဆေးနေတာပါ။ ဗိုင်းရပ်စ်ရောဂါပိုးရရှိတဲ့ဆိုရင်အရေးပေါ်ရောဂါတိုက်ခိုက်ရေးဆေးဥကိုပို့ပြီးကုသမှုတွေကိုတက်တမမှဆောင်ရွက်နေပါတယ်
အမေရိကန်ပြည်အောင်စုမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရကြောင်းအကြီးပြုလူနာ2ဦးရှိနေပြီးသူတို့ကိုတီးတံခွဲခြားစောင့်ကြည့်ကုသပေးနေပါတယ်အမေရိကန်ပြည်အောင်စုရှီကာဂိုမှာကုသပေးနေရသူကတော့ပြီးခဲ့တဲ့ဒီဇင်ဘာလကတရုတ်နိုင်ငံဝူဟန်မြို့ကနေပြန်ရောက်လာသူအမျိုးသမီးဖြစ်ပါတယ်သူမရဲ့အခြေအနေကအခုအချိန်မှာစိုးရိမ်စရာမရှိဘူးလို့ကူးစက်ရောဂါဆန်ရအထုကဒေါက်တာလင်းဝုဒ်ဂျုံးစ်ကပြောပါတယ်
It's not critical the patient is
အဆိုးရရပါဘူးလူနာအနေနဲ့ကစိတ်ပူပန်နေတာမဟုတ်ပဲကောင်းကောင်းမွန်မွန်ပဲစကားပြောဆိုနေပါတယ်တယောက်တည်းတီးတက်နေနေရတော့အနည်းဝေနေမှာပေါ့ဒါမှလည်းအခုချိန်ထိတော့အသိပညာရှုထောင့်ရလက်ငင်းစိုးရိမ်စရာအန္တရာယ်မရှိပါဘူ
းဩစတြေးလျပြင်သစ်တို့မှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူတချို့ရှိနေပါတယ်ကျင်းတဲ့နိုင်ငံပါရီမြို့တော်ကဒီချက်စေယုံကကုသယောဂနဲ့အပူပိုင်းဒေသယောဂများဆန်ရဌာနအကြီးအကဲယာဒန်ဖန်ကအခုလို့ပြောပါတယ
် Il s'agit des patients qui viennent de Wuhan qui sont d'origine
ဒီလူနာတွေကတရုတ်နိုင်ငံဝူဟန်မြို့ကဖြစ်ပါတယ်သူတို့ကပြင်သစ်ကို18ရက်နေ့ကရောက်လာတာပါသူတို့ရောက်လာချိန်မှာယောဂလက္ခဏာမပြပါဘူးဒါပေမဲ့တယောက်က19ရက်နေ့မှာယောဂလက္ခဏာစပြီးတွေ့ရပြီးယောက်တယောက်ကတော့23ရက်နေ့လောက်မှာယောဂလက္ခဏာစပြီးတွေ့ရတာပ
ါတရုတ်အာဏာပိုင်တွေဘက်ကဒီအဆုတ်ရောင်ဗိုင်းရပ်စ်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ရေးကြိုးစားနေတာနဲ့အတူပဲတရုတ်သမ္မတရှီချင်းပင်ကလည်းတရုတ်နိုင်ငံဟာဆိုးရလာတဲ့အခြေအနေနဲ့ရင်ဆိုင်နေရကြောင်းစနေနေ့မှာပြောပါတယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ဘက်ကတော့ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်ခံရမှုနဲ့တည်ဆုံးမှုကတိုးလာအောင်မဲ့အခြေအနေရှိတယ်လို့လည်းသတိပေးထားပါတယ်ရှင်